အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုအပါအဝင်ပုံမှန်၃ခုနဲ့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့စစ်တွေတရားရုံးမှာမနေ့ကထပ်မံပြီးတော့ရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးဆရာဝေဟင်အောင်ရဲ့ရှေ့နေဒေါ်အေးနုစင်နဲ့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေရှင်တို့ကို VOE ကဆက်သွယ်မေးမြန်းထားတာကိုမတ်စင်စင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်ပုံကံမှုပုံမှ122နိုင်ငံတော်ကြီးညိုပြက်စီမှုပုံမှ905ခကမတရားအသင်းဆက်သွယ်မှုအဲဥပဒေပုံမှ71တို့နဲ့ဖမ်းဆီးတရားစွဲဆိုခံထားရတဲ့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုမနေ့တုန်းကစစ်တွေတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။မတရားအသင်းဆက်သွယ်မှုအတွက်အရင်ဘက်ကတရားလိုပြတတ်တဲ့ဒုရဲမှုဦးကျော်နုကိုစစ်ဆေးခဲ့ပြီးဒီဘက်မှာတော့နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုတို့အတွက်တေလိုပြသက်တေစစ်တွေခရိုင်အုပ်ချုပ်ရေးမှုဥခင်မောင်ဦးကိုစစ်ဆေးခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကရသေးတောင်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆုံးခြင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟီအောင်တို့ရဲ့ဟောပြောချက်ကောက်နှုတ်ချက်တွေဟာဥပဒေနဲ့ညှိစွန်းနေပြီးဒုတာဝန်ရေးသုံးပါးကိုထိခိုက်နေတယ်လို့ဒေလိုပြသက်တေဘက်ကထွက်ဆိုခဲ့တယ်လို့စာရေးဆရာဝီဟင်အောင်ရဲ့အမှုလိုက်ရှိနေဒေါ်အေးနုစိန်ကပြောပါရယ်တနေ့တည်းတစ်ချိန်တည်းတနေရာတည်းမှာတယောက်ထဲကအကြောင်းချင်းရာတစ်ခုတည်းပေါ်မူတည်ပြီးဟောပြောတာနဲ့ပတ်သက်ပြီးတော့အမှုတီးခြားခွဲတရားစွဲဆိုအပြစ်ပေးတာကိုတီစဲဥပဒေကကန့်သက်ထားတယ်လို့လဲရှေ့နေဒေါ်အေးနုစိန်က VOA ကိုပြောပါရယ
်တနေ့တည်းမှာတနေရာတည်းမှာတယောက်ချင်းရဲ့တစ်ခုတည်းသောဟောပြောချက်အပေါ်မှာမူတည်ပြီးတော့နော်အခုတောင်းလို့ခွဲပြီးတော့ဆွဲထားတယ်။ဒါဥရနေမင်းဆိုတဲ့ဘက်ကကျွန်မတို့ထူးချေရည်ရှိတယ်။ဥရပိုင်းဆိုင်ရာထူးချေချင်းချင်းချက်ကဒါပဲ
။မြောက်ဦးအေးခင်းနဲ့ပတ်သက်ပြီးဒီအမှုကိုတရားရုံးမတင်ခင်ကဒုတိယရှေ့နေချုပ်ဟောင်းဦးမြင့်နိုင်ရေးတဲ့စောင်းပါးတွေမှာနှစ်ချောင်းပေးထားတာနဲ့ဆက်ဆက်စဉ်းစားရင်လက်ရှိအစိုးရကဒေါက်တာအေးမောင်တို့အပေါ်မှာနိုင်ငံတော်ပုံကံမှုနဲ့ဆက်ဆက်ပြီးဆွဆွဲပြောကြားလိုတဲ့သဘောပေါ်လွင်နေတာလေးလာတွေ့ရှိရတယ်လို့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကမှတ်ချက်ပေးပါတယ
်။ဦးမြင့်နိုင်ရေးတဲ့စောင်းပါးကြီးရှိရယ်စောင်းပါး၃ဆောင်ဖြစ်ထင်တယ်ကျွန်တော်အဲ့၃ဆောင်ဖတ်ဖို့ရယ်အဲ့မှာနိုင်ငံတော်ပုံကံမှုဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ highlight ပေးထားရဲ့အဲ့ဒီနှစ်ကြောင်းလေးတွေပေးထားရတဲ့ဟိုဆက်ချပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်တော့ဘိုးအိမ်မောင်ပေါ်မှာလက်ရှိအစိုးရကလည်းဒီနိုင်ငံတော်ပုံကံမှုနဲ့ဆက်တယ်ပြီးတော့သူကဆွဆွပြောကြားလိုတဲ့သဘောပေါ်နေရလို့တော့ကျွန်တော်အဲ့လိုခံမှန်းတာပေါ့ဗျာ
ရခိုင်ပြည်ရင်ချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရာကနေဇန်နဝါရီလ15ရက်ကရခိုင်ပြည်နယ်မြောက်ဦးမြို့ကခရိုင်အုပ်ချုပ်ရေးစခန်းရှိမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခုနှစ်ဦးသေဆုံးတရားစင်လောက်ရေးပေါ်အခြေအနေမှာဆေးကုသခံခဲ့ရပြီးတဲ့နောက်အခုလိုဒေါက်တာအေးမောင်တို့ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဆောင်ရွက်ခဲ့တာပါတကယ်လို့ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခဂတို့နဲ့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချခံရမယ်ဆိုရင်တေးတန်အထိစီရင်ချက်ချမှတ်နိုင်ပါတယ်